အိန္ဒိယအရှိမြောက်ပိုင်းမြန်မာနယ်နယ်နိမိတ်ချင်းထိစပ်နေတဲ့ဒေသမှာလှုပ်ရှားနေတဲ့အိန္ဒိယသဘုံအဖွဲ့ကအဖွဲ့ဝင်၅ဦးကိုမြန်မာအာဏာပိုင်တွေကအိန္ဒိယအစိုးရကိုလွှဲပြောင်းပစ်ခဲ့တယ်လို့အိန္ဒိယရဲတပ်ဖွဲ့ကချက်သတင်းနဲ့မှာပြောပါတယ်။မဏိပူဒေသကိုအိန္ဒိယကခွဲထွက်ဖို့အတွက်1988ခုနှစ်ကစပြီးအိန္ဒိယအစိုးရနဲ့တိုက်ခိုက်နေတဲ့ PLA ပြည်သူ့လွတ်မြောက်ရေးတပ်ဖွဲ့ကအဖွဲ့ဝင်၅ဦးကိုအိန္ဒိယလေတပ်ကလေယာဉ်နဲ့ဗုဒ္ဓဘူးနယ်မှာမြန်မာနိုင်ငံကနေမဏိပူပြည်နယ်ထဲကိုခေါ်ဆောင်ခဲ့တယ်လို့အမည်မဖော်လို့တဲ့ရဲအယားရှိကပြောပါတယ်။အခုလိုလှုပ်ဆောင်တာနဲ့ပတ်သက်ပြီးအိန္ဒိယစစ်တပ်အာဏာပိုင်တွေကတော့မှတ်ချက်တစုံတရာမပေးပါဘူး။ PLA ဖွဲ့ကပြီးခဲ့တဲ့လတုန်းကအိန္ဒိယဗိုလ်မှူးကြီးနဲ့သူ့ရဲ့ဇနီးနဲ့တားတော်အပြင်စစ်သည်၄ဦးပါတေဆုံးခဲ့ရတဲ့ခြုံခုံတိုက်ခိုက်မှုကိုလှုပ်ဆောင်ခဲ့တယ်လို့ကြေညာခဲ့တာပါ။အမည်မဖော်လို့တဲ့ရဲအယားရှိကတော့အခုပြန်ပို့ခံရသူ၅ဦးကမနစ်ကဩဂုတ်လထဲမြန်မာအာဏာပိုင်တွေကဖမ်းဆီးပြီးစကိုင်းဘက်ကအကျဉ်းတော်မှာချထားသူတွေလို့ပြောပါတယ်။ဒါအိန္ဒိယသဘုံတွင်ကိုမြန်မာအာဏာပိုင်တွေပြန်ပြီးလွှဲပြောင်းပေးတာနှစ်နှစ်အတွင်းမှာဒုတိယအကြိမ်ဖြစ်ပါတယ်။2020တုန်းကလည်းအိန္ဒိယအရှေ့မြောက်ပိုင်းအာသန်နဲ့မဏိပူပြည်နယ်တွေမှာအိန္ဒိယအစိုးရကိုတော်လှန်နေတဲ့သဘုံအဖွဲ့6ဖွဲ့ကအဖွဲ့ဝင်22ဦးကိုမြန်မာဘက်ကပြန်ပြီးလွှဲပြောင်းပေးခဲ့တယ်လို့လည်းရဲကပြောပါတယ်။အိန္ဒိယမြန်မာနှစ်နိုင်ငံကြားမကြာခင်နှစ်တွေအတွင်းနယ်စပ်ဒေသတည်ငြိမ်အေးချမ်းရေးအတွက်နှစ်နိုင်ငံကြားကာကွယ်ဆိုင်ပူးပေါင်းဆောင်ရွက်ဖို့အတွက်သဘောတူညီချက်ကိုလက်မှတ်ရေးထိုးထားတာဖြစ်ပါတယ်။